အီဂျစ်နိုင်ငံကိုင်ရိုမြို့ရဲ့လမ်းမတွေပေါ်မှာတနင်္ဂနွေနေ့ကအီဂျစ်သမ္မတမိုဟာမက်မော်ဆီနှုတ်ထွက်ပေးဖို့အတွက်လူအုပ်ကြီးကတောင်းဆိုဆန္ဒပြနေကြပါတယ်။ငြင်းငြင်းချမ်းချမ်းဆန္ဒပြနေတဲ့လူအုပ်ကြီးဟာအရင်သမ္မတဟောင်းဟော့စနီမူဘာရက်နှုတ်ထွက်သွားစီတဲ့လူရုတော်လှန်ရေးကြီးနောက်ပိုင်းအကြီးမားဆုံးလူအုပ်ဖြစ်ပါတယ်။အခုလိုငြင်းငြင်းချမ်းချမ်းဆန္ဒပြနေကြပေမဲ့ညဘက်မှာကြိုကြားအကြမ်းဖက်မှုတွေဖြစ်ပွားလာပြီးမစ္စတာမော်ဆီရဲ့မွတ်စလင်ညီကိုရောများဌာနချုပ်ကိုလူအုပ်ကမီးလောင်ဘုံးနဲ့ပြစ်ခတ်ခဲ့တာမို့တဦးတည်းမနဲ့တေဆုံးခဲ့ရတယ်လို့လူ40လောက်ဒဏ်ရာရခဲ့ပါတယ်။နန်မြဝန်ဒေတာမှာပြုတ်လုတဲ့ဆန္ဒပြပွဲတွေအတွင်းမှာမွတ်စလင်ညီကိုရောများဖွဲ့ရဲ့ယုံ၃ယုံလောက်တိုက်ခိုက်တာခံခဲ့ရတယ်လို့ Reuters သတင်းမှာဖော်ပြပါတယ်။အီဂျစ်နိုင်ငံမှာပထမဆုံးရွေးကောက်တင်မြှောက်တာခံရတဲ့သမ္မတကျန်းသက်စာကျင်းဆိုတဲ့တနှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တဲ့တနင်္ဂနွေနေ့မှာကိုင်ရိုမြို့ရဲ့တဟီရာရင်ပြင်ကိုအီဂျစ်အလံတွေကင်ဆောင်ထားကြတဲ့လူအုပ်ကလာရောက်ပြီးဆန္ဒပြကြတာပါ။သူတို့ဟာမစ္စတာမော်ဆီကိုဆန့်ကျင်တဲ့ဘာသာရေးအယူသိပ်ပြီးမတိကြသူတွေနဲ့လွတ်လပ်မှုကိုလိုလားသူတွေဖြစ်ပါတယ်။ကိုင်ရိုမြို့တော်နဲ့အီဂျစ်နိုင်ငံတစ်လွှားကတခြားမြို့ကြီးတွေမှာဆန္ဒပြကြတဲ့လူလူဟာ၃သန်းလောက်ရှိနိုင်တယ်လို့ပြည်ထောင်စုဝန်ကြီးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးအာရေဗျဘာသာနဲ့ထုတ်ဝေတဲ့သတင်းတွေမှာဖော်ပြကြပါတယ်။မစ္စတာမော်ဆီဦးဆောင်တဲ့အစိုးရအဖွဲ့ဟာအာဏာနဲ့ကစားဖို့အတွက်ကြိုးစားနေတယ်လို့အီဂျစ်နိုင်ငံရဲ့ယိုယွင်းနေတဲ့စီးပွားရေးပြည်လည်အောင်လဲလုပ်မပေးနိုင်ဘူးလို့နိုင်ငံရေးအကဲခတ်တွေကဝေဖန်ကြပါတယ်။